အခုနှစ်2019ခုနှစ်တည်းမှာအာဂရီလိုက်စားမှုတွေစီးပွားရေးချဆင်းမှုတွေနိုင်ငံရေးလုပ်ပိုင်ခွင့်နဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေဟာကမ္ဘာတဝန်းမှာဖြစ်ပွားခဲ့ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း16နိုင်ငံထက်မင်းမှာအခုနှစ်တည်းဝင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တာပါ။အာရှနိုင်ငံတွေတည်းကဟောင်ကောင်မှာဆိုရင်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုစွန့်ကျင်တဲ့ဆန္ဒပြပွဲတွေမတ်လမှာစတင်ခဲ့ပြီးတော့ပြီးခဲ့တဲ့ဇွန်လကစပြီးတရမကုံတိုင်းဆန္ဒပြပွဲတွေလုပ်ခဲ့တာဟာအခုဆိုရင်9လကျော်လာခဲ့ပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေဟာတခါတရံမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့လုံခြုံရေးတွေဘက်ကလည်းအင်အားသုံးနေနေခဲ့တာတွေရှိခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူဥယီဟာပြီးခဲ့တဲ့ဇွန်လ16ရက်နေ့ကတော့လူနှစ်သန်းအထိရှိခဲ့ပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့စက်တင်ဘာလကအဂရီလိုက်ဆောင်မှုတိုက်ဖျက်ရေးကော်မရှင်အားနည်းလာတာကြောင့်မျိုးကြီးတို့မှဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အနည်းဆုံး2ရောက်ထပ်မနေလဲတည်ဆုံးခဲ့ပါတယ်။ဥရောပဘက်မှဆိုရင်လည်းပြင်သစ်နိုင်ငံမှာလောက်ခလာစာမလုံလောက်မှုကုန်စည်လုံးမြင့်တက်မှုဝင်ငွေမညီမျှမှုတွေဖြစ်ခဲ့တာကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့စပိန်နဲ့ရုရှားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ရှေ့လယ်ပိုင်းဒေသကအီရန်နဲ့အီရန်နိုင်ငံတွေမှာလည်းလောင်စာဆီဈေးတက်တာတွေအဂရီလိုက်စားမှုတွေအစိုးရကအများပြည်သူကိုပေးတဲ့ဝန်ဆောင်မှုတွေညံဖျင်းတာတွေကြောင့်ဆန္ဒပြပွဲတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ပေါ်ခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေဘက်ကအင်အားသုံးနေနေခဲ့တာကြောင့်အီရန်နိုင်ငံမှာဆိုရင်လည်း140ကျော်ထပ်မံတည်ဆုံးခဲ့ပြီးတော့အီရန်နိုင်ငံမှာဆိုရင်လည်း300ကျော်ထိခိုက်တည်ဆုံးမှုတွေရှိခဲ့ပါတယ်။ဒါပြင်အမေရိကတိုက်ဖက်မှာဆိုရင်လည်းဘိုလီးဗီးယား၊ချီလီ၊ကိုလံဘီးယား၊အီကွေဒေါ်စတဲ့နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။